တခိုင်းပြည်နယ်မြောက်ပိုင်းမှာ ARS ရဲ့အကြမ်းဖက်အစုတိုက်ခိုက်ပြီးတဲ့နောက်ငကိုကလေးကယူရင်းနေတဲ့အခြေအနေဟာပိုဆိုးသွားတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းဒက်ရစ်မိတ်ချေကပြောကြားလိုက်ပါတယ်မတိမငြိမ်အခြေအနေတာရှည်နေပြီဖြစ်တာကြောင့်အစိုးရအနေနဲ့ပြည်ပြည်စုံနဲ့ချင်းကပ်မှုနဲ့ကင်တွယ်ဖို့လိုတယ်လို့လည်းသံတမန်ကြီးကဆိုပါတယ်ဒေါက်ဆန်းစကြီးကိုနိုင်ငံကဝေဖန်မှုရှိတာတွေတချို့အပေါ်မှာသူ့ရဲ့စိုးရိမ်ချက်ကိုလည်းပြောပါတယ်။ဆယ်ရက်ကြာမြန်မာနိုင်ငံခီးစဉ်ကနေမကြာသေးခင်ကမှပြန်ရောက်လာတဲ့အတမကြီးကိုကိုကျော်ကျော်သိန်းကဆက်သွယ်မိမြန်ထားတာ
ပါ။ရခိုင်ပြည်နယ်ကလက်ရှိအခြေအနေပေါ်မှာတမတ်ကြီးဘယ်လိုသုံးသပ်ပါသလဲခင်ဗျ
။ Well, it's gotten obviously much worse with the movement of what is estimated now to be 100,000.
နေ့ကလေးငယ်တွေအများစုဖြစ်တဲ့ခမန်းကြီးလူပေါင်းတသိန်း2000လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတာကိုတွေ့ထားရတာကြောင့်တိတိတတ်တာပို့ပြီးတော့ဆိုးလာနေပါတယ်။ Arkan Rohingya Salvation Army အဖွဲ့ရဲ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ငကိုကလေးကယိုရင်းနေပြီးသားအခြေအနေကိုပိုဆိုးသွားစေတယ်လို့လူမှုအတိုင်းဝန်းတွေကလည်းကွဲပြားသွားစေပါတယ်။အကြောင်းမလားဆိုပါပဲအရင်ကရှိထားတာထက်ပိုဆိုးရတဲ့လူသားဘေးဒုက္ခအခြေအနေကိုရောက်သွားစေတာကြောင့်တိတ်ပြီးတော့စိတ်ပျက်စရာပါပဲ
။မြမအစိုးရကလက်ရှိကင်တွယ်ဖြစ်ရှင်းနေပုံကိုရောဘယ်လိုသဘောရပါသလဲခင်ဗျာ
I think it's somewhat unfortunate I understand the anger that must be felt and somewhat
တရကလည်းတော်လေးအကြောင်းမလားတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ်နေချားဆောင်ရဲတပ်ဖွဲ့တိုက်ခိုက်ခံရတာကြောင့်အမျက်ဒေါသထွက်ရတာစိုးရိမ်ထိတ်လန့်ရတာကနေ ARSA အဖွဲ့ကိုရခိုင်မှာပဲဖြစ်ဖြစ်ဘင်္ဂလားဒေ့ရှ်မှာပဲဖြစ်ဖြစ်ဘယ်မှာပဲရှိနေပါစေလက်တုံ့ပြန်ပြီးတော့ခြေမုန်းကျင်တာကျွန်တော်နားလဲပါတယ်ဒါပေမဲ့အပြစ်မဲ့ရက်သားတွေအတွက်လဲတာဝန်ရှိပါတယ်လူတွေအများကြီးထွက်ပြေးကြတာရွာတွေမိရှို့ခံရတဲ့ဆိုးရွားလာတဲ့သတင်းတွေထွက်လာတာခွဲခြားသတ်မှတ်မှုမရှိဘဲလူတွေအသက်ခံရတာဆတဲ့အခြေအနေတွေကတိတ်ကိုစိုးရင်စရာပါတချို့အချက်လက်တွေကိုအစိုးရနဲ့စစ်တပ်ဘက်ကပြန်ပြီးတော့ညှင်းချက်ထုတ်တာကျွန်တော်သိပါတယ်ဒီဖြစ်ရပ်မျိုးတွေမှာအထောက်ထားပိုင်းနဲ့ပတ်သက်ပြီးတော့တိတ်ကိုသတိထားရမှာဖြစ်ပေမဲ့လည်းထွက်လာတဲ့သတင်းတွေအပေါ်အလေးနဲ့ထားရပါမယ်ပြီးတော့တရားမျှတမှုလည်းရှိရပါမယ်တာရှည်နေပြီဖြစ်တဲ့ဒီကိစ္စကိုတကယ့်ကိုပြီးပြည့်စုံနဲ့ချင်းကပ်မှုနဲ့လုပ်ဖို့လိုပါတယ်ဒီလိုမဟုတ်ရင်တော့အဲ့ဒီမှာမတိမငြိမ်ခြေနေတွေဆက်ပြီးတော့ဖြစ်နေပြီးမြန်မာတိုင်းနိုင်ငံလုံးကိုပြန့်သွားနိုင်ပါတယ
်ဒီနောက်ဆုံးဖြစ်ရတွေကနေဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့ပုံရိပ်ကိုအကြီးအကျယ်ထိခိုက်နေတယ်လို့ထင်ပါတယ်အစိုးရရဲ့လှုပ်ဆောင်ချက်တွေကနိုင်ငံတကာမှာအရာမတင်ပုံလည်းရှိနေပါတယ်မြန်မာအစိုးရအနေနဲ့ဘယ်လိုမျိုးအကောင်းဆုံးလုပ်တင်တယ်လို့မြင်ပါသလဲခင်ဗ
ျ I think they need to be as transparent as it can be I think they need to do a better job frankly of communicating about
ချင်းနိုင်မမြပွင့်လင်းမြင်သာမှုရှိတင်တယ်လို့ထင်ပါတယ်ဘာလုပ်နေလဲဘာကြောင့်လုပ်တယ်ဆိုတာကိုပို့ပြီးတော့ကောင်းကောင်းချပြတင်ပါတယ်အထူးသဖြင့်တော့အပြစ်မဲ့တဲ့သူတွေကိုအကာအကွယ်ပေးတာနဲ့ပတ်သက်လို့ပါသူတို့ကိုတိုက်ခိုက်ခံရတာတိုက်ခိုက်မှုကနေကာကွယ်ရမှာနေဆက်နဲ့တခြားနေရာတွေရဲ့လုံးကြုံရေးအတွက်လောက်ရမယ်ဆိုတာတွေကိုနိုင်ငံတကာတိုင်းဝန်ကနားလည်မယ်လို့ကျွန်တော်ယူဆပါတယ်။ Annan Commission စီရင်ကံစာထွက်လာပြီးချိန်မှာတိုက်ခိုက်တာကိုကြည့်မယ်ဆိုလို့ရှိရင်ဒီအုပ်စုဟာရင်းညာတွေရဲ့အကောင်းဆုံးအကျိုးစီးပွားဆိုတာကိုတော့ထက်စင်စားထားတဲ့ပုံရှိပါဘူး။ဖြစ်စဉ်ချင်းတွေကိုလူတွေကနားလည်ပါတယ်။ဒါပေမဲ့အပြစ်မဲ့အမျိုးသမီးတွေ၊ကလေးတွေအပြန်အလှန်တိုက်ခိုက်တဲ့ကြားထဲရောက်နေတဲ့အမျိုးသားတွေအတွက်ထက်စင်စားတယ်လို့လူတွေကမခံစားကြရပါဘူး။အဲ့ဒီလိုထက်စင်းစားပါတယ်ဆိုတာမပြောနိုင်မပြနိုင်ရင်အပြစ်မဲ့သူတွေကိုစာနာတနာတယ်ဆိုတာမကြားရတာကြောင့်အခြေခံသဘောတရားကဘယ်မှာလဲလို့လူတွေကစဉ်းစားလာပြီးတော့အစိုးဆုံးကိုတွေးလာကြမှာပ
ါနောက်ထပ်ဗာများဖြည့်ဆွတ်ပြောချင်ပါသေးတယ်တမန်ကြီးခင်ဗ
ျ Well just a great concern watching from afar I'm very concerned about some of this international demonization of DASU which I think is overstated and I think
ဘဝကနေစောင့်ကြည့်နေရပြီးတော့တိတ်ကိုစိုးရိမ်မိပါတယ်တော်စုပေါ်နိုင်ငံတကာမှာဆိုးရွားစွာပုံဖော်ဝေဖန်နေကြတာတချို့ကြောင့်ကျွန်တော်စိတ်ပူမိပါတယ်။ဒါတွေကအလွန်အကျွံပြောကြတာတွေလို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့တွေ့နေရတဲ့လူခွင့်ရင်းနဲ့လူသားချင်းစာနာမှုဆိုင်ရာကပ်ဘေးဒုက္ခတွေအတွက်မြန်မာနိုင်ငံမှာတာဝန်ရှိတယ်ဆိုတာတော့မှပဲကျွန်တော်တို့အနေနဲ့အထောက်အကူဖြစ်ဖို့တော့လိုပါတယ်။